သမ္မတဘာရက်အိုဘားမားနဲ့ပြုလုပ်နေတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်တိုင်းဟာသူရတို့ကအနားယူတဲ့2018ခုနှစ်အထိပဲအကျိုးအမှဖြစ်ကြောင်း Republican အထက်လွှတ်တော်အမှ49ဦးကအီရန်အစိုးရကိုတတိပေးထားတဲ့အိတ်ဖွင့်ပေးစာအပေါ်သမ္မတအိုဘားမားကဝေဖန်ပြောဆိုလိုက်ပါတယ်။ Republican အမှတ်တွေအခုလိုစာရေးလိုက်တဲ့လှုပ်ရှားဟာကမကောင်းအကြောင်းမလားဆိုတာပဲ။အီရန်နိုင်ငံထဲကအစိုးရဝါဒီတွေနဲ့ပူးပေါင်းလိုက်တယ်လို့ဖြစ်နေပြီးဒါဟာဘလို့မှဖြစ်နိုင်ခြင်းမရှိတဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ကြောင်းတင်းနှင်းလာနေမှာသမ္မတအိုဘားမားကသတင်းတောက်တွေကိုအင်ဂျီရောမှာပြောလိုက်တာပါ။အီရန်နိုင်ငံသားရဲ့ဝန်ကြီးဂျာဗက်ဇာရစ်ကလည်းဒီစာဟာဥပဒေနဲ့ညီညွတ်ခြင်းမရှိဘဲဝါဒဖြန့်ဖို့တက်တဲ့လှုပ်ဆောင်ခြင်းဖြစ်ကြောင်းတကယ်လို့နောက်တက်လာတဲ့အမေရိကန်အစိုးရကအရင်ရရှိထားတဲ့သဘောတူညီချက်တွေကိုပြန်လည်ရုပ်သိမ်းပြစ်မယ်ဆိုရင်လည်းအဲ့ဒီလိုရဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်မဲ့အကြောင်းဝေဖန်ပြောဆိုလိုက်ပါတယ်။အီရန်နဲ့အမေရိကန်ကြားဆွေးနွေးပြီးရရှိလာမဲ့သဘောတူညီချက်ကိုအမေရိကန်လွှတ်တော်ကအတည်ပြုပေးခြင်းမရှိခဲ့ရင်အဲ့ဒီသဘောတူညီချက်ဟာသမရအိုဘားမားနဲ့အီရန်ခေါင်းဆောင်အယာတိုလာအလီခါမနီအကြားသမရရဲ့လုတ်ပတ်ငွေတစ်ခုလည်းနဲ့ရရှိတဲ့သဘောတူညီချက်တဲ့မပေါ်ကြောင်းအီရန်အစိုးရကိုပေးတဲ့အိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်။